Bangladesh နဲ့မြန်မာနိုင်ငံကြားမှာ Bangladesh ဘက်ရောက်နေသူတွေကိုအမြန်ဆုံးပြန်ခေါ်ဖို့နဲ့ရခိုင်ဒေသမှာသူတို့ကိုအမြန်ဆုံးပြန်လည်နေရာချထားဖို့အပါအဝင်အချက်၁၀ချက်ကိုသဘောတူခဲ့ကြပါတယ်။နိုင်ငံပြည်ထရေးဝန်ကြီးတွေနေပြည်တော်မှာတွေ့ဆုံခဲ့ပြီးခုလိုသဘောတူခဲ့တာဖြစ်ပါတယ်။ဒါအပြင်နားလည်မှုစာကျွန်းလွှာနှစ်ခုကိုလည်းလက်မှတ်ထိုးခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်မိခါကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံမှာရောက်နေတဲ့ Bangladesh ပြည်ထရေးဝန်ကြီးအာဆတ်ဒူဇာမန်ခန်နေနဲ့မြန်မာပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စေတို့နှစ်နိုင်ငံနယ်စပ်ဒေသကြားမှာရှိတဲ့ကိစ္စရပ်တွေကိုနေပြည်တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဆွေးနွေးမှုမှာတော့မြန်မာဘက်ကအချက်၅ချက်အဓိကထားဆွေးနွေးပြီးဘင်္ဂလားဒေ့ရှ်ဘက်ကတော့အချက်၃ချက်ကိုအဓိကထားဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲအပြီးတင်းစာရှင်းလင်းပွဲမှာပြည်ထောင်စုဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးတင်ကြီးကအခုလိုပြောခဲ့တာပါ။ဒါကတော့နှစ်နိုင်ငံနယ်စပ်ဒေသကြားရောက်တဲ့ဆုံးမွေးတဲ့ကြော်ရေးဥပဒေပေါ်တဲ့ကြော်မြင့်ဆောင်တယ်ကမ္ဘာ့ဘုရားတဲ့ဒီဘောဆောင်တယ်။ဒါသတ်သိုင်းလုံးကဘုန်းကြီးကတော့ဆက်လို့ပြောဖြစ်ပါတယ်။ဘုရားဟောတယ်။ဒါသတ်တော်ဘုရားဒီမှာကျန်တဲ့ဒီမှာအရပ်ပြည်ကအရင်ကဘုရားတော်တွေဆိုပြောလို့အဲ့တော့အားရပြတ်တော့ပြည်ကြပါ။အော်ဘယ်လားနေဘယ်လားတော့ဒါသတ်တော်ကြီးရင်းတိုင်းရှင်းနေပြန်။ဘုရားခန္ဓာနာကဒါသတ်တော်တော့ဘုမောက်တော်ရှင်နဲ့နားလည်မှုဖြစ်တယ်။ဒါသတ်ဘုရားတဲ့ဒီဘောဆောင်တယ်။ဘုရားတော်ကရမ်းမထူတာရောက်တဲ့ဒီနဇတ်တဲ့ဓမ္မဒေသနာဆက်ဖြစ်နေတယ်။နဇတ်ဒေသနာတော့ဘုရားပေါ်တဲ့ကြောင့်များနဇတ်သတ်တယ်ရောဒီလိုများတော့ဉာဏ်စားတဲ့ဘောနဲ့ကိုသိနေတာပါ။
နှစ်နိုင်ငံလုံးကြုံရေးပူးပေါင်းဆောင်ရွက်နိုင်ရေးအကြမ်းဖက်မှုတိုက်ဖျက်ရေးနေဇတ်ဒေတာဆက်ဆံရေးရုံးတွေထူထောင်နိုင်ရေးတရားမဝင်နေဇတ်ဖြတ်ကျော်မှုနဲ့လူဝင်လူထွက်စစ်ဆေးရေးငွေရေးစေဝါတားဆီးနိုင်နေရေးဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံနိုင်ဖို့စီစဉ်မှုများပြုလုပ်ပြီးလုံထုံးလုံနည်းနဲ့အညီပြန်လည်လက်ခံနိုင်ရေးစားရဲ့အချက်တွေအပါအဝင်အချက်စိတ်ချက်သဘောတူညီခဲ့လို့ဦးတင်ကြီးကအခုလိုပြောခဲ့ပါတယ
်။အသာပတ်မှုတက်တဲ့ရှင်ဝါမာကနေစတဲ့သဘောတူညီချက်ဓမ္မဒီလိုကိုစဉ်းစားဆုံးဖြတ်ချက်ဆောင်တော်မူချက်ပါ။အဲ့ဒီကိုရရတော့ဒီမှာဒေသနာတို့ဓမ္မနိုင်ငံသားများကိုတန်းပူတာစဉ်းစားရတဲ့အနေနဲ့ဒီမှာဒေသနာတို့ရောက်နေတဲ့ဓမ္မနိုင်ငံသားများအားသောတာပန်များသောသောကျမ်းရယ်ရသတိတွေကျမ်းဒီသားတွေပုံမှန်တွေကြားရရောက်ပြီးတော့ရပါမယ်
ဆွေးနွေးပွဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဩဂုတ်လ25ရက်နေ့နောက်ပိုင်းကထွက်ပြေးခဲ့တဲ့မွတ်စလင်တွေပြန်လည်လက်ခံနိုင်ရေးဆိုင်ရာကိစ္စရပ်တွေပါဝင်ခဲ့ပြီးနေဒီအချက်ဟာနိုင်ငံတော်အဆင့်ဆက်လက်လှုပ်ဆောင်ရမှာဖြစ်တာမို့ဒီတစ်ခေါက်ဆွေးနွေးမှုကနေအသေးစိတ်အဖြေမထွက်ခဲ့ပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရောက်ရှိနေတဲ့မွတ်စလင်တွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့ဆွေးနွေးရမှာသူတို့အနေနဲ့ဒီဘက်မှာနေထိုင်ခဲ့တာမှန်ကန်တယ်ဆိုရင်ပြန်ခေါ်မယ်ဆိုတဲ့အချက်ကိုအဓိကထားဆွေးနွေးခဲ့တာဖြစ်တယ်လို့နေဆက်ထွက်ကြောင်မှုကင်းဌာနကြီးမူရဲမှုချုပ်အောင်ထင်းကြီးကပြောခဲ့ပါတယ
်ဒီနေ့ဒီကအချက်ကမြန်မာဘက်မှာနေထိုင်ခဲ့ဘူးတဲ့အခေါ်လာခဲ့လို့ဒီကဒီချက်နဲ့တိုင်းတိုင်းမှုဖြစ်ခြင်းကြောင့်ဒီမှာလူတွေကိုရောက်ရှိနေတဲ့အားရပါတယ်ဘုရားကနေထိုင်ခဲ့တဲ့အခေါ်လာပါတာကိုသူကပေါ်တဲ့ဒီနာမည်ဘဝတိုင်းကသာဖြစ်တဲ့အခါဒုက္ခတွေကြောင့်ဖြစ်ပေါ်တာပေါ့ဒီဒုက္ခတွေနဲ့ဆက်သက်တဲ့ဆောင်းရမ်းမှုတော့ဖြစ်တယ်ဆိုတော့မသိဘူးဒီကတည်းကလူတိုင်းကမှသိရတာဒီရက်ရက်ကဓမ္မနိုင်ငံမှာသိတာဝင်ထိုင်တဲ့သူရသိကြတဲ့ဥစ္စာတွေကဘယ်လိုလဲတဲ့ရောက်ကြည့်တဲ့သူကိုကြံလေသူဖြစ်ပြီးဆိုတော့သက်သာနေတဲ့သူဆိုတော့ဒီကတည်းကတော့သာမားပါဘူးလို့လည်းသိရတယ်ပါလေ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်တွေပြန်လည်လက်ခံနိုင်ရေးအပိုင်းကလက်ရှိချိန်မှာအစိုးရဘက်ကတော့1993ခုနှစ်သဘောတူညီချက်နဲ့သာလက်ခံသွားမယ်လို့ပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတော့1993သဘောတူညီချက်ဟာလက်တွေ့ကာလနဲ့မကိုက်ညီတော့ဘူးလို့စောရကတက်ထားတာရှိနေပါတယ်။ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအာဆတ်ဒူဇာမန်ခန်ခေါင်းဆောင်တဲ့ကိုယ်စားလှယ်တွေဟာအောက်တိုဘာ25ရက်နေ့ထိမြန်မာနိုင်ငံမှာရှိနေမှာဖြစ်ပါတယ်ရှင်။